ကမိရောသာရောတန်ရှင်မောဝိညာဉ်တော်ဤနာမတော်များ၌အာမင်။ကျောင်းခင်သည်တို့နှင့်ရှိပါစေ။ချစ်လားစွာသောညီကိုမောင်မမအပေါင်းတို့မာချလာ16ရက်နေ့အားဖြင့်တန်စုစေပွဲနေ့ကြီးဖြစ်ပါသည်။ခရင်ဟာခြားပဒရေနေ့တန်စုစေပွဲနေ့အတွက်ဖရမေအေဝံဂေလိကျမ်းကတော့နှစ်ခုပေးထားတယ်။ကျမ်းချက်တစ်ချက်ကဘာလဲဆိုတော့ကသမာတေဥခန်းကြီး1အခန်းငယ်16နဲ့အခန်းငယ်18ကနေ21အထိကျမ်းချက်တစ်ပိုက်ဒုရီမဟုတ်ရွေးချယ်စရာနောက်ကျမ်းပိုက်တစ်ပိုက်ကတော့သံလူကာအခန်းကြီး1အခန်းငယ်41ကနေ51ကျမ်းပိုက်ဖြစ်ပါတယ်။ဒါကြောင့်ဒီဩဝါဒမှာဆိုလို့ရှိရင်သံလူကာအခန်းကြီး1အခန်းငယ်41ကနေ51ကိုထကြပြီးတဲ့နောက်ထောက်ရှုကြဖို့ဖြစ်ပါတယ်။သူငယ်တော်ကိုဗိမာန်တော်၌ပြန်ပြည့်ခြင်းဆိုတဲ့သံလူကာခန်းကြီးနှစ်ခန်းငယ်41ကနေ51ကိုဖတ်ကြားမှဖြစ်သည့်အကြောင်းအလုံးနားထောင်ပေးကြဖို့အတွက်ဗိမာန်တကားပြုပါတယ်လို့။နှင်းစဉ်နှင်းတိုင်းပါစကာပွဲတော်တွင်ကိုရောဤမိဘတို့သည်ဂျေရုဆလင်မြို့သို့သွားကြ၏။သူငယ်တော်ယေရှုသည်12နှစ်အရွယ်ရောက်သောအခါပါစကာထုံးစံရှိသည့်အတိုင်းသူတို့သည်ဂျေရုဆလင်မြို့သို့တက်သွားကြလေ။ပွဲတော်ရဲ့များပြီးဆုံး၍သူတို့ပြန်လာကြသောအခါသူငယ်တော်ယေရှုသည်ဂျေရုဆလင်မြို့၌ကြံရစ်ခဲ့လေ။သူငယ်တော်၏မိဘများသည်ထိုအကြောင်းကိုမသိကြချင်။သူတို့သည်အပေါင်းအဖော်စုဝေးတို့တွင်ကိုယ်တော်ပါရှိသည်ဟုထင်မှတ်၍တနေ့တာခီးပြုကြပြီးမှဆွေမျိုးတိကျွမ်းထဲတွင်သူငယ်တော်ကိုရှာကြ၏သူတို့သည်သူငယ်တော်ကိုမတွေ့သောအခါဂျေရုရှလင်မြို့သို့ပြန်သွား၍ရှာကြ၏သုံးရက်လွန်သောအခါသူတို့သည်ဗိမာန်တော်ထဲ၌ကျမ်းတတ်ဆရာများနှင့်အတူထိုင်ကာသူတို့ပြောသောစကားများကိုနားထောင်၍မေးမြန်းဆွေးနွေးလျက်နေသောသူငယ်တော်ကိုတွေ့ကြ၏သူငယ်တော်၏စကားကိုကြားကြသောသူအပေါင်းတို့သည်သူ၏ဉာဏ်ပညာနှင့်ပြည့်စုံခြင်းများကိုအံ့ဩလျက်နေကြ၏မိဘတို့သည်သူငယ်တော်ကိုတွေ့လျင်အံ့အားသင့်လျက်မယ်တော်ကငါသာအဘယ်ကြောင့်ငါတို့ကိုဤသို့ပြုသနည်းသင်ဖနှင့်ငါသည်စိတ်ပူပင်ခြင်းနှင့်သင်ကိုရှာခဲ့ကြရပြီဆို၏သူငယ်တော်ကလည်းအဘယ်ကြောင့်ကျွန်ုပ်ကိုရှာကြပါသနည်းကျွန်ုပ်သည်ခမီးတော်၏အိမ်တော်တွင်ရှိနေရမည်ကိုမသိကြသလားဟုသူအားမိတ်တော်မူ၏သူတို့မူကားမိမိတို့အားသူငယ်တော်ပြောသောစကားကိုနားမလည်ကြချေထို့နောက်သူငယ်တော်သည်မိဘတို့နှင့်တူလိုက်ပါသွား၍နာဇရဲမြို့သို့ရောက်တော်သူတို့စကားကိုနားခံလျက်နေထိုင်၏မေရောသည်လည်းသူဖြစ်ရလုံးစုံကိုနှလုံးသွင်းဆင်ခြင်လျက်နေ၏သူငယ်တော်ယေရှုသည်လည်းဉာဏ်ပညာနှင့်ပြည့်စုံလျက်ကာယဖွံ့ဖြိုးတိုးတက်လာပြီးဖျားသခင်၏ရှေ့တော်၌၎င်းလူတို့ရှေ့၌၎င်းမျက်နှာပွင့်လန်းရလေ၏ဤသည်ဟာယေရှုသခင်၏မောမြတ်သောဧဝံဂေလိကြားတော်မူ၏ချစ်လားစွာသောမြေကိုမောင်နှမပေါင်းတို့တန်ဆူစေပွဲနှစ်ဒီနေ့မှာဒီတန်ချက်ပေါ်ချေခံပြတဲ့နောက်ကျွန်တော်တို့အနည်းငယ်သောထောက်ရှုခြင်းမပြုအောင်ပရမတ်ချက်အနေနဲ့သခင်ယေရှုဂျေရုဆလင်မြို့မှာကြံရစ်ခဲ့တဲ့ဆိုတဲ့အကြောင်းကိုသံလူကာခန်းကြီးနှစ်ခန်းငယ်41ကနေ43အထိရေးထားတာကျွန်တော်တို့သိရှိရပါတယ်သခင်ယေရှု12နှစ်သားအရွယ်မှာဖြစ်ပါတယ်ဒီဖြစ်စဉ်ကိုတချို့သောခရိယန်တွေကိုယံသူလို့သဘောထားတဲ့သူတွေခရိယန်ဘာသာကိုပုတ်ခတ်ခြင်းတဲ့လူတွေစန့်ကျင်တဲ့လူတချို့ကဒီသခင်ခရစ်တော်ရဲ့ပျောက်ဆုံးခြင်းဆိုတဲ့12နှစ်အရွယ်ဒီဖြစ်စဉ်ကိုဖြစ်စဉ်အမှန်ကိုအယောင်ဆိုးပြတဲ့နောက်အမျိုးမျိုးရေးသားပြောဆိုကြတာတွေ့ရချစ်လားစွာသောညီကိုမောင်နှမပေါင်းတို့အမေတမလူပောင်ပွဲစီမှာအရေးကြီးဆုံးသတိထားရမယ့်အရာက fake news နဲ့ hate speech ဖြစ်ပါတယ်။ fake news ဆိုတဲ့သတင်းမှားသတင်းအတုတည် hate speech ဆိုတဲ့အမုန်းစကားမနာလိုစကားတွေဒီစကားတွေဟာကဘာကြီးကိုတော်တော်ကြီးကိုအယုတ်ဆိုးစေနိုင်တဲ့သတိထားစရာအရာတစ်ခုဖြစ်ပါတယ်။သတင်းမှားနဲ့အမုန်းစကားဖြစ်တယ်။ကျွန်တော်ကိုယ်တိုင်မကြခဏပြောတဲ့စကားကိုထပ်ပြီးတော့နောက်ပြောချင်ပါတယ်။ဒီနေ့ဖြစ်စဉ်နဲ့ပတ်သက်ပြီးတဲ့နောက်သတိထားရမယ့်ချက်တည်းရှိတယ်။သခင်ယေရှု72နှစ်သားရွယ်မှာပျောက်သွားတယ်တဲ့။အချို့လူတွေကစာအုပ်ကြီးတွေဘာတွေအများကြီးရေးသားဖြန့်ကျဲဟောပြောနေကြ။ဘယ်သူစီမှာသွားပြီးတရားနာပါတယ်လို့ဘယ်သူပုဂ္ဂိုလ်စီမှာသွားပြီးတဲ့နောက်ပညာရှိဘူးပါလေလို့စသဖြင့်ဟဲ့တယ်လို့မဟုတ်မဟာတတ်ဘူး။ရေးသားပြောဆိုနေကြတဲ့လူတွေအများကြီးသူရေကျက်နဲ့သူပေါ့လေသူအကျိုးသူခံစားရမမဟုတ်လို့မဟုတ်မတာလို့လို့ရှင်ပေါ့လေဆိုတော့ကျွန်တော်ခဏပြောတဲ့စကားကိုထပ်ပြီးတဲ့နောက်ဒီကြားနာရတဲ့နားထောင်နေကြတဲ့ပါသူကြီးကိုမောင်နှမတွေကိုတတိတစ်ခုတော့အသိတစ်ခုတော့ပြန်ထပ်ဆင့်ပေါ့လေနောက်တစ်ခါပြန်ပြောရှင်တယ်ဘာလဲဆိုတော့တင်လို့တွေသတင်းတစ်ခုသူလီမောအကြောင်းအရာတစ်ခုခုကိုကြားလို့ရှင်လွယ်လွယ်နဲ့မယုံသေးနဲ့လွယ်လွယ်လေးနဲ့အတိမပြုသေးနဲ့ပိုသတိထားရမှာကလွယ်လွယ်လေးလက်ဆင့်ကမ်းမဖြန့်ကျဲပါသေးနဲ့မဖြန့်ပါသေးနဲ့အခုခေတ်ဆိုလို့ရှိရင်သတင်းဦးသတင်းထူးနဲ့ပတ်သက်ရင်မှန်သည်မှားသည်နောက်မှထားအရင်ဖြန့်ချင်တဲ့စိတ်နဲ့ဖြန့်ကြတာပြောကြတာရှိပါဇာတိရာလက်တိရာပြီးတော့အရင်ဆုံးပြောချင်ဖြန့်ချင်ကြတယ်ဒါတွေဟာကောင်းကျိုးတဲ့ဆိုးကျိုးကိုပိုးရစ်ဖြစ်စေတယ်ဆိုတာကိုတော့သတိထားပါကြားနာသောပုဂ္ဂိုလ်များဒီရမ်းမယုံသေးနဲ့အောင်ဆိုတာပြောခြင်းတယ်သတင်းဖြန့်တာအင်မတန်လွယ်ကူစေတဲ့ခေတ်စ်နည်းပညာတွေပေါ်နေပြီဆိုတာအားလုံးသိပါနော်ဒါကိုလွယ်လွယ်အလွယ်လွယ်လွယ်မှမှသည်တုံးလို့ရှင်အန်ဒီအင်မတန်ကြီးပါဖုံးလေးကိုလက်နဲ့တွုတ်လိုက်ုံနဲ့သတင်းဟာကဘာကြီးပြန့်သွားပြီတို့တော့ပြန့်သွားသောသတင်းนี่မှန်ဤမမှန်ဤဆိုတာဘယ်သူမှတောင်းမယူဒါအင်မတန်အန္တရာယ်ရှိပါတယ်နားထောင်တဲ့လူတွေလည်းပဲဥနောက်ပင်မသိမခံချင်ကြတော့ခေကျင်ခါလာမစင်စားချင်တော့ဘူးအချိန်ယူပြီးတော့မစင်စားချင်တော့ဘူးဟုတ်ပြီးထင်ကြတာပဲသတင်းကနားထောင်ရတာလွယ်တာကိုစင်စားရအောင်မယ်သုံးသားရအောင်မယ်လေ့လာရအောင်မယ်အင်မတန်ပင်မနာမလုပ်ချင်ဘူးကြားရင်ကြားတယ်လို့ဟုတ်တယ်လို့ယူဆလိုက်တာအင်မတန်မှားနိုင်တယ်ဒါကြောင့်သတင်းတစ်ခုဒေါဒီမို information တစ်ခုကြားလို့ရှင်ရလို့ရှင်မှန်ဤမှန်ဤစစ်ဆေးဖို့အချက်နှစ်ချက်ပဲရှိတယ်ဒါနဲ့စစ်ဆေးပါပထမတစ်ချက်ဒီပါလဲဆိုတော့ဒီသတင်းဒီအကြောင်းဒီဘယ်ရလာတယ်ဘယ်ရလာတယ်ဒါအရေးကြီးတယ်နံပါတ်1 reliable source ဆိုတာဘာလဲဆိုတော့စိတ်ချယုံကြည်ရတဲ့ဌာနသက်ဆိုင်ရာဌာနနေရာကလာတဲ့သတင်းလားဥပမာပြောရမယ်ဆိုလို့ရှိရင်ကွန်ပျူတာအကြောင်းနဲ့ပတ်သက်ပြတဲ့နောက်ကွန်ပျူတာအကြောင်းဘာမှမသိတဲ့လယ်သမားတယောက်စီကလာတဲ့သတင်းဆိုလို့ရှိရင်ဒီကွန်ပျူတာအကြောင်းမှန်သလားမှန်မလားကက်သလစ်ဘာသာရဲ့ယုံကြည်ချက်များကိုကက်သလစ်ဘာသာဝင်ကျော်ပြင်းဆိုခွင့်ရှိသူမဟုတ်ဘဲနဲ့တခြားသောဘာသာတခြားသောအသင်္ကန်တခြားသောတယောက်ယောက်ကနေပြတဲ့နောက်ရေးသားပြောဆိုလာလို့ရှိရင်ရောလက်ခံလို့ရမလားဒါ reliable source လို့ခေါ်တဲ့စိတ်ချယုံကြည်ရတဲ့ဌာနမဟုတ်ဘူးဒါသတိထားနံပါတ်2ချက်နဲ့သတိထားမှာအဲ့ဒီသတင်းထွက်ပေါ်လာတဲ့နေရာဟာ authoritative source ဆိုတာပြောရေးဆိုခွင့်ရှိတဲ့သူကပြောတဲ့စကားလားဒါနှစ်ချက်ကိုစဉ်းစားရမှာဖြစ်တယ်နေရာတိုင်းဌာနတိုင်းမှာပြောရေးဆိုခွင့်ရှိတဲ့လူဆိုတာရှိတယ်အဲ့ဒီသူစီကထွက်လာတဲ့သတင်းဆိုတော့မှန်တယ်ပြောရင်းဆိုခွင့်မရှိဘဲနဲ့ဂျာကားသူတယောက်ယောက်ကနေဖြစ်တယ်လို့ဖန်တီးပြောလိုက်တာဒါကမယုံကြည်မိဖို့အတွက်ဒါသတိထားပါဒါတွေအလုံးဟာသတင်းအမှားဖြစ်နေတယ်အမုန်းစကားဖြစ်နေတယ်ဒါကိုအထူးကြည့်ပြတ်သတင်းကြားရင် information တခုရရင်ဘယ်လာတာလဲ reliable source ဆိုတဲ့ယုံကြည်စရာချရတဲ့ဌာနကလာတာလား authoritative source ဆိုတဲ့ပြောရေးဆိုခွင့်ရှိတဲ့နေရာလာတာလားအဲ့ဒီကလာတာမဟုတ်လို့ရှိရင်မယုံသေးနဲ့အားလုံးသဘောပေါက်မှာပါဒုတိယတစ်ချက်သ သခင်ယေရှုပျောက်သွားတာဘယ်လိုဘယ်မှာပျောက်သွားသလဲပထမတစ်ချက်သံလူကာအခန်းကြီးနှင့်ခန်းငယ်40နဲ့7ကနေ43မှာဂျေရုဆလင်မြို့ကျောင်းပိတ်မှမှာကြံရိတ်ခဲ့တယ်ဘယ်မှာပျောက်သွားလဲဂျေရုဆလင်မြို့ကျောင်းပိတ်မှမှာပျောက်သွားတယ်ဘာကြောင့်ပျောက်သွားသလဲဘယ်လိုကြံရိတ်ခဲ့တယ်လဲသံလူကာအခန်းကြီးနှင့်ခန်းငယ်46မှာဗိမာန်တော်ထင်းနဲ့ကြမ်းတက်ဆရာများနဲ့အတူထိုင်တာသူတို့ပြောသောစကားများကိုနားထောင်ရသူတို့မေးမြန်းဆွေးနွေးခြင်းကိုပြုတာလို့ကျမ်းပိုက်ကအဲ့လိုရေးထားပါတယ်။ဒါဆိုဘယ်လိုဘယ်မှာသိပြီ။နောက်တစ်ခုသံလူကာအခန်းကြီးနဲ့ခန်းငယ်49မှာဘာပြောထားတယ်လဲဆိုတော့အဘယ်ကြောင့်ကျွန်တို့ကိုရှာကြသနည်းအကျွန်ုပ်သည်ခမည်းတော်၏အိမ်တော်တွင်ရှိနေရမည်ကိုမသိကြသလားဆိုတဲ့ချက်အားလည်းပဲဒုတိယချက်နေနဲ့စဉ်းစားရမယ်ချက်ဖြစ်ပါဘာဖြစ်လို့ဘာဖြစ်လို့လဲသခင်ခရစ်တော်ဟာသူ့ရဲ့ပထမဦးစားပေးရမယ်အလုပ်ကိုလုပ်နေတာခမီးတော်အိမ်အောင်မှာရှိနေချင်းကျွန်တော်တို့လည်းပဲကိုယ့်ကိုယ်လည်းပထမဦးစားပေးရမယ်အလုပ်ဒီပါလဲဒုတိယဦးစားပေးရမယ်အလုပ်ဒီပါလဲတတိယဦးစားပေးရမယ်အလုပ်ဒီပါလဲဒါဘဝတိုင်းခေါ်တော်မူခြင်းတိုင်းမှာရှိတယ်ဘုန်းကြီးဟာပထမဦးစားပေးရမယ်အလုပ်ဒီလဲလို့ရမှာလားလေသမားသည်ပထမဦးစားပေးရမယ်အလုပ်ဒီစတင်ရမှာလားမဟုတ်ဘူးကိုကူးစားပထမဦးစားပေးရမယ်အလုပ်ဒီကိုခေါ်တော်မူခြင်းနဲ့စက်နဲ့ပတ်သက်တဲ့အလုပ်ဖြစ်တယ်ဥပမာမနေ့စာအရင်စားမလားမနေ့မြစ်တာအရင်ဆိုမလားနော်သမင်းအရင်စားမလားသမင်းမစားခင်မြစ်တာအရင်ဆိုမလားဒါကြောင့်ဖះကိုအမြဲတမ်းနံပါတ်၁မှာထားဖို့ပြောချင်တယ်တတိယနဲ့နောက်ဆုံးတစ်ချက်အနေနဲ့တန်လူကာခန်းကြီးနဲ့ခန်းငယ်48မှာမေတော်သခင်မကငါသာဘယ်ကြောင့်ငါတို့အားဤတို့ပြုသည်သင်ဖခင်နဲ့ငါသည်စိတ်ပူပန်ခြင်းဖြင့်သင်ကိုရှာခဲ့ကြသည်သခင်စုရဲ့ဖခင်တန်စုစေဟာသခင်စုအတွက်စိတ်ပူပန်တယ်ဆိုတော့ဖော်ပြထားသိတယ်ဒါမိဘမြတ်တာပါဆိုကျွန်တော်တို့ကသခင်စုနဲ့ပတ်သက်လာရင်စိတ်ပူပန်သလားသခင်စုကိုတိုင်မှချင်းတော်ပြီးရိုက်နေနေတာကိုတွေ့ရင်ပျော်နေသလားသခင်စုကိုတရွေးနဲ့ဝိုင်းထွေးနေကြတာတွေ့တာလက်ခုပ်တီးပြောနေသလားသခင်စုကားရင်ပေါ်မှာတွဲလဲသေးနေတာကိုတွေ့ရတာကြည့်လို့ကြည်နူးသလားနောက်ပြီးတော့မိမိကိုယ်တိုင်ကသခင်စုကိုစိတ်ဆင်းရဲအောင်ဘာတွေလုပ်နေသလဲဒါတွေအားလုံးဟာစဉ်းစားကြဖို့အတွက်တိုက်တွန်းချင်ပါတယ်ဒါကြောင့်တန်စုစေကဲ့သို့သခင်စုကိုအမြဲတမ်းစိတ်ချမ်းသာစေခြင်းပြီးတဲ့နောက်သခင်စုကိုအမြဲတမ်းစိတ်ပျော်ရွှင်စေတဲ့သူတယောက်ဖြစ်အောင်မိမိဘဝကိုရှင်သန်ပါလို့တိုက်တွန်းလို့ဆိုရင်လည်းဒီအော်ဒါတွေကိုဆုံးသတ်ပါရစေ။ဖျားရှင်အရောက်တန်းကိုကောင်းကြီးပေးပါ